မြမအစိုးရစစ်တပ်တွေဟာကချင်ပြည်နယ်ဘက်မှာလူ့အခွင့်အရေးချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေပြီးလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေမရောက်နိုင်အောင်လို့လည်းပိတ်ဆို့တားဆီးနေတယ်လို့ Human Rights Watch လို့ခေါ်တဲ့လူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့ကြီးကပြောလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့က FCCT နိုင်ငံခြားသတင်းတောင်များအသင်းမှဒီကနေ့လုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းလူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့ကြီးရဲ့တာဝန်ရှိသူတွေကနေအဲ့ဒီလိုပြောလိုက်တာပါ။ပြေဆုံးကိုတော့ဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းဆက်ပြီးတော့ပြောပြပါမယ်ရှင်
။လူမသိသေးတဲ့ဘေးဒုက္ခများလို့ဆိုရမယ်။ Untold Miseries လို့အမည်ပေးထားတဲ့စာမျက်နှာ83မျက်နှာပါအစီရင်ခံစာအသစ်တစ်ခုကို HRW အဖွဲ့ကအင်္ဂါနေ့မှာထုတ်ပြန်လိုက်ပြီးကချင်ပြည်နယ်ဘက်မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအသေးစိတ်ဖော်ပြထားတာပါ။မြမအစိုးရကဖော်ဆောင်နေတဲ့ဆိုတဲ့ပြည်ပြင်ပြောင်းလဲရေးတွေဟာကချင်ပြည်နယ်ဘက်စီတော့မရောက်သေးဘူးလို့ HRW ကဆိုပြီးကချင်လူမျိုးစုတနက်ကင်အဖွဲ့ဖြစ်တဲ့ KIA နဲ့တိုက်ခိုက်နေတဲ့မြန်မာအစိုးရစစ်တပ်တွေဟာလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေစေဖြစ်တယ်လို့ HRW ကဝေဖန်ပြစ်တင်လိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစုံတရာပြောင်းလဲတွေဖြစ်ကောင်းဖြစ်နေနိုင်ပေမဲ့မြန်မာအစိုးရစစ်တပ်ကမတရားပြုမှုလှုပ်ဆောင်နေတာတွေဟာကချင်ပြည်လိုလူမျိုးစုတိုင်းဒေသတွေမှာကိုလိုနီခေတ်လွန်နောက်ပိုင်းကတည်းကဖြစ်နေခဲ့တာတွေနဲ့အတူတူဆက်ဖြစ်နေစေပါပဲလို့ HRW အဖွဲ့ရဲ့အစဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်။
One clear message from this report today is that the Burma Army continues to commit serious human rights abuses against civilians in conflict areas and continues to
ငါမှာရှင်းရှင်းလင်းလင်းပြောထားတဲ့အချက်တခုကတော့မြန်မာဆွေရစစ်တပ်ဟာပြည်ပခဖြစ်နေတဲ့ဒေသတွေမှာအရက်သားတွေအပေါ်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ကျူးလွန်နေတော့မယ်ဆိုတာပါသူတို့ရဲ့ထိန်းချုပ်မှုအောက်မှာမရှိဘဲပြည်တွင်းမှာအိုးအိမ်ဆွတ်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာထောက်ပံ့တွေကိုမြန်မာဆွေရစစ်တပ်ကဆက်ပြီးထိန်းချုပ်ထားစေတားဆီးပိတ်ဆို့ထားစေပါပဲလို့ Phil Robertson ကပြောပါတယ်အခုလိုလူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတဲ့ကြားကပဲမြန်မာဆွေရကလုံနေတယ်ဆိုတဲ့ပြည်ပင်ပြောင်းလဲရေးတွေကိုအလွယ်တကူပဲခက်မြန်မြန်အသိမှတ်ပြုခဲ့ကြတဲ့စစ်တောင်ရှာနိုင်ငံတွေအပါအဝင်နိုင်ငံတကာကိုလည်း HRW ကဝေဖန်ပြောဆိုခဲ့ပါသေးတယ် HRW အဖွဲ့ရဲ့အခုအစီရင်ခံစာကိုကချင်ရေးလှုပ်ဆောင်နေကြတဲ့တခြားအဖွဲ့အစည်းတွေနဲ့ပူးတွဲလှုပ်ဆောင်ပြုစုခဲ့တာဖြစ်ပြီးအဲဒီဒေသမှာဘေးဒုက္ခအမျိုးမျိုးကိုယ်တိုင်ကြုံတွေ့ခဲ့ကြရတဲ့ကာယကံရှင်တွေနဲ့တွေ့ဆုံမေးမြန်းထားတာတွေကိုလူပုဂ္ဂိုလ်တွေရဲ့နာမည်တွေအခင်းဖြစ်ခဲ့တဲ့နေရာတွေအပါအဝင်အသေးစိတ်ဖော်ပြထားပါတယ်မြန်မာဆွေရစစ်တပ်ဟာကလေးငယ်တွေအပါအဝင်အပြစ်မဲ့ရွာသူရွာသားတွေကိုပြစ်ခတ်တပ်ဖြတ်တာတရားလက်လွတ်ဖမ်းဆီးပြီးနှိပ်စက်ညှဉ်းပန်းတာအမျိုးသမီးတွေကိုလိင်မင်းဆိုင်ရာမတော်မတရားပြုကျင့်တာမဒိန်ကျင့်တာဒေသခံတွေကိုအထံသမားပေါ်တာတွေဖြစ်အတင်းကျပ်စုဆောင်းပြီးစစ်တပ်ပစ္စည်းတွေကိုတည်ယူခိုင်းတာရွာတွေကိုမီးရှို့ဖျက်ဆီးတာစတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြထားပါတယ်အဲ့ဒီဒေသမှာတိုက်ပွဲတွေဆက်ဖြစ်ကြတဲ့အခါဆိုရင်သူတို့သိထားသလောက်အရက်သား 9,000 ခွဲလောက်ဟာအိုးအိမ်ဆွတ်ခွာထွက်ပြေးနေကြရပြီလို့ဆိုပါတယ်ဒါအပြင်မြန်မာဆွေရစစ်တပ်ရော KIA အဖွဲ့ရောဟာကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေစေလူတွေတည်ကြည်ဒဏ်ရာရစီတဲ့မြေမျိုးမိုင်းပုံးတွေကိုအသုံးပြုနေစေပဲလို့လဲ HRW အဖွဲ့ရဲ့လေ့ကျင့်ရေးသုတေသနနဲ့လှုပ်ဆော်စည်းဝေးဆိုင်ရာတာဝန်ရှိသူ Matthew Smith ကပြောပါတယ
် Both parties to the conflict have used anti-personnel mines with abandon and both are using child soldiers the Burmese
ကမှပါဝင်နေတဲ့နှစ်ခါစလုံးဟာလူကိုအန်ဒရဖြစ်စေတဲ့မိုင်းပုံးတွေကိုအညောင်များအသုံးပြုနေကြတယ်လို့ကလေးစစ်သားတွေကိုလည်းနှစ်ခါစလုံးကအသုံးပြုနေပါတယ်မြန်မာစစ်တပ်ဟာအသက်14နှစ်လောက်ထိငယ်တဲ့ကလေးငယ်တွေကိုစစ်သားအဖြစ်အတင်းအကျပ်စုဆောင်းအသုံးပြုနေပြီး KIA အဖွဲ့ကအဲ့ဒီလိုအတင်းအကျပ်စုဆောင်းနေတုံးပဲလားဆိုတာအတိမပြုနိုင်ပေမဲ့အသက်18နှစ်အောက်လူငယ်တွေကိုစစ်သားအဖြစ်လက်ခံနေတုံးပဲဆိုတာကတော့အထောက်အထားတွေရှိပါတယ်လို့ Matthew Smith ကပြောပါတယ်။ကချင်လူမျိုးရေးအဖွဲ့ KIO ရဲ့နိုင်ငံသားရေးဒုတိယတာဝန်ခံဗိုလ်မှူးကြီး James နှုံးတော်ကတော့အသက်18နှစ်အောက်ကလေးတွေကိုစစ်သားအဖြစ်စုဆောင်းတာမရှိဘဲအသက်18နှစ်အထက်တွေကိုသာစစ်တင်နန်းပေးနေပါတယ်လို့ VOE ကိုပြောပါတယ်။
လနဲ့ကိုင်းနေတဲ့လူတရားလက်ဆင်ကားနဲ့အထက်ဆိုလို့ရှိရင်တို့ကတိုက်ရခိုင်းရရှိတဲ့ဒီကလေးတွေဖြစ်တယ်အဲ့ဒီတော့ကဟုတ်လွန်ခဲ့တဲ့အချိန်မှာရှိရင်ရှိမှာပေါ့နော်ကျွန်တော်တို့တော်လန်ရဲ့အဖွဲ့တိုင်းမှာအဲ့ဒါတရားတော့အချက်အနေရတို့တုံးတဲ့နေရာရှိရင်ရှိမယ်သူနည်းတို့ကဗမာတပ်မတော်မှာလည်းဒီနေ့ပြောနေကြတယ်9000ကျော်ရှိနေတယ်လို့ပြောတယ်ဒါတရားတော့ပြောတာပေါ့ဗျာဒါလက်တွေ့ဆိုလို့ရှိရင်ဒါတရားတွားကြည့်တော့မှအဲ့ဒါတက်တယ်တာဒါကပြနိုင်မှဒါလင်းမန်ကန်တယ်ဒီနေ့လဲရှိပါတယ်တယ်ဆိုတော့ရှိရမှာပေါ့နော်ဒါပေမဲ့ကျွန်တော်လက်တွေ့မှာကြတော့ဒီနေ့ကကျွန်တော်အသက်ဆွေးရှိနေတာပေါ့မှာဒီနန်ပဲနေပါတယ်
ပြည်ပခါမှာပါဝင်ပတ်သက်နေတဲ့ benefit စလုံးအနေနဲ့အရက်သားတွေနဲ့အရက်သားပိုင်ပစ္စည်းတွေထိခိုက်ပျက်စီးမှုအနည်းဆုံးဖြစ်အောင်လှုပ်ဆောင်ခြင်းအပြင်BB ဆိုင်ရာဥပဒေတွေကိုလေးစားလိုက်နာပါလို့မြန်မာအစိုးရကိုရော KIU အဖွဲ့ကိုပါ HRW ကအကြံပေးတိုက်တွန်းထားပါတယ်ခင်ဗျာ